အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံနဲ့ဘက်ဆုံမဟာဗျူဟာမျှပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နေပြီးမြန်မာနိုင်ငံအပါအဝင်အာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့ပံ့ပိုးကူညီမှုချိတ်ဆက်မှုတွေတိုးမြင့်နေတယ်လို့အမေရိကန်နိုင်ငံရေးဌာနကတောက်ချန်နေမှာသတင်းထုတ်ပြန်ပါတယ်။အဲ့ဒီမူဝါဒစိတ်ပိုင်းနဲ့တစ်ခုအဖြစ်အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ကတစ်စက်၅နှစ်စာဒေါ်လာ19သန်းထောက်ပံ့တဲ့လင်ကွန်ပညာသင်စုအပါအဝင်မြန်မာနိုင်ငံကလူမျိုးဘာသာစုံလူငယ်ခေါင်းဆောင်135ဦးကိုအမေရိကန်ပြည်ထောင်စုမှာမဟာဗျူဟာတွေရယူနိုင်မှုပံ့ပိုးကူညီနေတယ်လို့ဖော်ပြထားပါတယ်။အမေရိကန်နေနဲ့အာဆီယံနိုင်ငံတွေနဲ့စီးပွားရေးကာဝေးဆိုင်ရာကိစ္စတွေပြင် Digital Cyber လုပ်ငန်းကျန်းမာရေးသဘောပတ်ဝန်းကျင်နဲ့ရာသီဥတုစွမ်းအင်သေယူပို့ဆောင်ရေးနဲ့အမျိုးသမီးဆွတ်ဆောင်နိုင်မှုကဏ္ဍတွေတိုးမြင့်ဆောင်ရွက်သွားမယ်ဆိုပါတယ်။အမေရိကန်နိုင်ငံသားဝင်ကြီး Anthony Blinken ကလည်းဒီနေ့စနေနေ့မှာလာအိုနိုင်ငံဘီယန်ကျင်းမြို့ကိုသွားပြီးအမေရိကန်အာဆီယံအစည်းအဝေးတွေစတိုက်တက်ဖို့ရှိတယ်လို့ဒေတာတွေမှာအာဆီယံဗဟိုပြုဆက်ဆံရေးမူဝါဒအပေါ်အမေရိကန်ရဲ့ဂတိကဝတ်နဲ့Indo-Pacific ဒေသဆိုင်ရာအာဆီယံအမြင်တွေကိုထောက်ခံမှုကိုအလေးပေးသွားမယ်လို့ညင်ညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။